အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကွန်ဂရက်စ်ကသဘောတူအတည်ပြုထားတဲ့အမေရိကန်ကာကွယ်ရေးအသုံးစရာဥပဒေမူကြမ်းကိုဗုဒ္ဓဟူးနေ့ကဗီဒီယိုအနာသုံးပြီးပယ်ချလိုက်ပါတယ်။ဒီဥပဒေကြမ်းကတရုတ်နဲ့ရုရှားတို့အတွက်လက်ဆောင်ဖြစ်နေတယ်လို့လည်းသူကပြောပါတယ်။အမျိုးသားကာကွယ်ရေးအခွင့်အာဏာပေးရရေးဥပဒေ NDAA အရအမေရိကန်ဒေါ်လာဘီလီယံ840ကိုကာကွယ်ရေးအသုံးစရာဖြစ်ခွင့်ပြုပေးရမှာဖြစ်ပါတယ်။အဲ့ဒီတဲ့အမေရိကန်စစ်မှုထမ်းတွေအတွက်လက်ဆောင်ငွေ300ခန်းလုံးတိုးမြှင့်ပေးမယ့်အချက်လည်းပါဝင်ပါတယ်။အဲ့ဒီဥပဒေမူကြမ်းမှာပါရှိတဲ့ပုံမှန်230ကိုမပယ်ဖျက်ပေးဘူးဆိုရင်လက်မှတ်မထိုးဘဲပယ်ချမယ်လို့သမ္မတ Trump ကအရင်ကတည်းကချင်းချောက်တားတာဖြစ်ပါတယ်။1996ခုနှစ်ဆက်သွယ်ရေးဆိုင်ရာဥပဒေမှာပါရှိတဲ့အဲ့ဒီဥပဒေပုံမှန်230ကဆိုရှယ်မီဒီယာကုမ္ပဏီတွေကိုတရားစွဲမခံရအောင်အကာအကွယ်ပေးတဲ့ပြဋ္ဌာန်းချက်လည်းဖြစ်ပါတယ်။